တိုင်းသားတွေနဲ့ငြိမ်းချမ်းရေးရဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာလိုအပ်တဲ့အတွက်လုပ်ရမှာဖြစ်တယ်။လေးပွင့်ဆိုင်တွဲဆောင်ဆွေးနွေးသင့်ပေမဲ့မြန်မာနိုင်ငံရေးပြဿနာတွေကိုဒီကောင်းဆောင်တွေကြီးပဲဆုံးဖြတ်လို့မရဘူးလို့အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်က VOA ကိုပြောဆိုလိုက်ပါတယ်
။ဘောမ436နဲ့ပတ်သက်လို့ energy လှုပ်ရှားတဲ့ဥစ္စာကမလိုအပ်လို့ထင်တယ်။ဘာဖြစ်လို့ဆိုပြင်မရမှာ။မပြင်မနဲ့ဒီနေ့ဆောင်ရည်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာဘလို့မဟိုဖြစ်လာနိုင်စရာအကြောင်းမရှိဘူးလို့ယူဆတယ်ပေါ့နော်။ဒါကိုပြင်ပြီးတော့တိုင်းသားတွေကဟိုကျွန်တော်ရိုးရိုးစကားနဲ့ပြောမယ်ဆိုရင်တော့ရတာနည်းတယ်လို့ထင်တာပေါ့။အခွင့်အရေးနည်းတယ်လို့ထင်တာပေါ့။ဒီ resource sharing မှာအခြေကနည်းတယ်လို့ထင်တာပေါ့။ထင်တဲ့အခါကျတော့ဒါတွေပေးဖို့ဆိုလို့ရှိရင်အခြေခံဥပဒေပြင်ရမှာပဲ။ခြေဥပဒေပြင်မယ်ဆိုရင်436ပြင်ရမှာပဲ။ဒီလိုလူလူနဲ့တောင်းဆိုကြမလို့ပေါ့436ကတော့ပြင်မှဒီငြိမ်းချမ်းရေး process ကြီးကလုပ်လို့ရမှာပဲလို့ယုံကြည်ရတယ်။
မျိုးသားလွတ်တော်မှာပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်အများစုရဲ့အင်အားနဲ့အနိုင်ရခဲ့တဲ့ရွေးကောက်ပွဲဆိုင်ရာ PR အချိုးကျကိုစားပြုစနစ်နဲ့ပတ်သက်ပြီးဦးခင်အောင်မြင့်ကအခုလိုရှင်းပြပါဗျ။အ
ဆိုအောင်တော့ထွန်းစံတိုင်းဆိုအဆိုအောင်လဲဆိုရင်ဒီအဆိုတိုင်းဆောင်ရွက်ဖို့သူကပြည်သူ့ရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းကြောင်းလို့ပါတာပေါ့။ပြည်သူ့ရွေးကောက်ပွဲကော်မရှင်ကိုကျွန်တော်ကဆွဲပစ်လိုက်အောင်မယ်လွှတ်တော်ဥထာဏ်နေတာဆွဲပစ်လိုက်ရင်ရပါပြီ။တောင်းကြည့်ပါပြီ။သို့တော့စနစ်တစ်ခုကစနစ်တစ်ခုပြောင်းတဲ့အခါမှာဒီလောက်လွယ်လွယ်ကူကူလို့လို့သိမှမလားလို့ကျွန်တော်စဉ်းစားတယ်စစ်သားတော့အဲထောက်ခံတဲ့လူကကန့်ကွက်တဲ့လူရောနောက်ဟိုကျွန်တော်တို့မြို့သားတွတ်တော်တွေမှာအများကရွေးချယ်ထားတဲ့15ဦးရှိတယ်။အဲ့ဒီအဖွဲ့ကောင်းဆောင်ပြီးတော့လေ့လာကြပါဆိုပြီးတော့ပေးလိုက်တယ်ပေါ့။ပြည်ရတော့လုံမယ်ဆိုတော့အစိုးရအတီးဖြစ်သွားပြီ။သူတို့ဘယ်လိုပုံစံနဲ့လုပ်မှလဲ။ဘယ်တော့လုပ်မှလဲဆိုကြတာတော့မြို့သားတွတ်တော်ကလည်းမဆုံးဖြတ်သေးဘူးပေါ့။အဲ့ဒီကော်မတီကနေတင်ပြလာမယ်။တင်ပြလာတော့မှဂျာဗျရွေးကောက်ပွဲမှာလုပ်မလားမလုပ်ဘူးလား။အဲခုန2015မှာလုပ်မလားမလုပ်ဘူးလား။နောက်တစ်ခုက2015ကတော့လိုးရတော့မယ်သဘောပေါ့နော်လိုးရတော့မယ်ဆိုမဲ့လေရွေးချယ်တဲ့နီလန်ကနံပါတ်1ဖွဲ့စည်းပုံခြေအုပ်တွေနဲ့ညီဖို့လိုတယ်ဖွဲ့စည်းပုံခြေအုပ်တွေညီမညီကျွန်တော်ကဖွဲ့စည်းပုံခြေအုပ်တွေခုံရုံးနဲ့ဆွေးနွေးရပေါ့သူကလည်းညီပါလေရွေးကောက်ပွဲကော်မရှင်လုံနိုင်မလုံနိုင်ရှိသေးတာပေါ့ရွေးကောက်ပွဲကော်မရှင်လည်းအခုလုံနိုင်တယ်နောက်လုံနိုင်တယ်ဆိုလာပါပေါ့နော်ကာလအဲသူတို့နဲ့လို့ညှိပြီးတော့မှကျွန်တော်ကဒီဥစ္စာကိုဘယ်တော့လုံမယ်ဘယ်စနစ်လုံမယ်ဆိုဥပဒေကြမ်းဆွဲရအောင်ဥရရဆွဲပြီးတဲ့အခါမြို့သားလွှတ်တော်မှာတင်ရမယ်တင်ပြီးလို့ဆွေးနွေးပြီးလို့ရှိရင်ပြည်သူလွှတ်တော်ပို့ရမယ်လွှတ်တော်နှစ်လုံးသဘောတူပြီးအဲမတူရင်လည်းပြည်သူလွှတ်တော်မှာဆွေးနွေးပြီးတော့ဆုံးဖြတ်ရမယ်အဲ့ဒီကြောင့်မှဒီ PR ဆိုတာဖြစ်သွားမယ်သဘောရှိပါတယ
်ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရာစတဲ့ဝန်ကြီးဌာနတွေကိုကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ကုတ်ကဲနေတာကြောင့်မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးစနစ်အရှိန်မတည်သေးဘူးဆိုတာနဲ့ပတ်သက်လို့ဦးခင်အောင်မြင့်ကအခုလိုတုံ့သက်ပါတယ
်စစ်အုပ်ချုပ်ရေးကြံနေသေးတယ်ဆိုရင်အယူဆနဲ့ပတ်သက်လို့တော့မငင်းပါဘူးအရှိန်တော့ကြံတဲ့သဘောပေါ့တကယ်ထဲထဲဝင်မကြံပါဘူးထဲဝင်မကြံအရှိန်တော့မြင်ဒီလိုပုံစံမျိုးမြင်နိုင်တဲ့အနေအထားရှိတယ်လို့ပြောနိုင်ပါတယ်အဲ့ဒါကလည်းတချိန်တော့ဆို့ရမှာပေါ့ဆို့ရမှာပေါ့နိုင်ငံတော်ရဲ့အနေအထားကတော့ stability ပါပဲတည်ငြိမ်အေးချမ်းမှုပြတ်ပြားမှာဆိုလို့ဒါတွေလွတ်ထားခဲ့တယ်လို့ထင်တာပေါ့နော်ဒါတွေထားပြခဲ့တာတည်ငြိမ်အေးချမ်းမှုထိန်းသိမ်းနိုင်အောင်ဒါတွေလွတ်ထားခဲ့တယ်ဘာလို့ဆိုတော့တမိုင်းရဲ့အစဉ်အလာမှာလည်းဒီနိုင်ငံတော်ရဲ့တည်ငြိမ်အေးချမ်းမှုတတ်မလို့ပဲထိန်းနိုင်ခဲ့တယ်ချမ်းသာမထိန်းနိုင်ခဲ့ဘူးကျန်တဲ့ institution တွေဘယ်လိုမှမထိန်းနိုင်ခဲ့ဘူး။ဒါမှမဟုတ်အဲ့လိုဖြစ်အောင်ဒီနေရေးရမှုများပြက်ပြားသွားမလား။စနစ်တစ်ခုကတစ်ခုကိုပြောင်းတဲ့အခါမှာပြက်ပြားတတ်တယ်။တခြားနိုင်ငံတွေမကြည့်ပါ။တိရစ္ဆာန်တွေဖြစ်တတ်တယ်။အဲ့တော့အဲ့လိုတွေဖြစ်မှာဆိုတဲ့အတွက်လို့ထားပြီးတော့အဲ့လိုမဖြစ်တော့ဘူးဆိုရင်ရှော့ရှော့သွားဘူးတော့ဂျိုတယ်လို့ယူဆပါတယ
်။မြန်မာနိုင်ငံရေးအကြက်အတဲအပြေရှာဖို့တမရဦးသိန်းစိန်ဒေါအောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်နဲ့လွတ်တော်ဥက္ကဋ္ဌတို့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးအပေါ်မှာတော့ဦးခင်အောင်မြင့်ကအခုလိုရှုမြင်ပါတယ်
။လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးတဲ့ပတ်သက်လို့ကျွန်တော်အမြင်ပေါ့နော်။ကျွန်တော်အမြင်ကတော့ပဏာမအနေနဲ့တော့တွေ့တင်တာပေါ့။ဟု
တ်ကဲ့ပါ။အ
ဲခေါင်းဆောင်တွေကြီးပဲတွေ့ပြီးခေါင်းဆောင်တွေကြီးပဲဆုံးဖြတ်လို့တော့မရဘူးထင်တယ်။ဟု
တ်ပါရဲ့
။နော်ခေါင်းဆောင်တွေရဲ့အာဏာရှင်တွေမှမဟုတ်ဘူး။အဲ့တော့ဒါကိုခုနပါတီအားလုံးရဲ့အစည်းအစီတွေအရင်တွေ့တူရတူပါတီကိုပြန်ချပြပါတီရဲ့သဘောထားယူခေါင်းဆောင်တွေပြန်တွေ့အဲအဲ့လိုတော့လုံးတင်တယ်လွတ်ချင်တာပေါ့နော်ဘာကြောင့်လဲဆိုတော့ဒီဆွေးနွေးညှိနှိုင်းမှုဆိုတာကဒီမိုစီရဲ့ယဉ်ကျေးမှုပဲဆွေးနွေးညှိနှိုင်းမှာ
နေပြည်တော်ရောက်ဒေါခင်စိုးဝင်းကအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နဲ့တီးတန့်တွေ့ဆုံမေးမြန်းချက်တွေကကောက်နှုတ်တင်ဆက်လိုက်တာပါ